ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာမိုးဆက်တိုက်ရွာသွန်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ဒေသခံတွေရဲ့အခြေအနေဆိုးရွားနေပြီးလာမယ့်ရက်ပိုင်းအတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပိုးပြီးလိုလာလိမ့်မယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။မုတ်တုံမိုးကြောင့်ရေကြီးမြေပြိုပြီးရိုဟင်ဂျာမိသားစုပေါင်း 4,000 ကျော်ရှိတဲ့ဒုက္ခသည်စခန်းတွေမှာအထူးသဖြင့်အခြေအနေဆိုးရွားနေပြီးရေကတဆင့်ကူးစက်ရောဂါဖြစ်မဲ့အန္တရာယ်ကိုလည်းကုလသမဂ္ဂကဂရိသတိပေးထားပါတယ်။မတင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တင်းချီခိုလုံနေတဲ့ကောက်ဆက်ပဇာမှာရက်ဆက်မိုးသည်ထန်ခဲ့ပြီးနောက်မှာတော့ဒုက္ခသည်စခန်းတွေနောက်သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအတိုင်းဝိုင်းတွင်မှာရေကြီးမြေပြိုမှုတွေဖြစ်ပြီးအခြေအနေဆိုးဝါးနေပါတယ်။ဒီအခြေအနေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေလာမယ့်ရက်ပိုင်းအတွင်းပိုပြီးလိုအပ်လာမယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့ရေသန့်ဆေးပြားတွေအပါအဝင်အရေးတကြီးလိုအပ်တဲ့ပစ္စည်းတွေကိုဖြန့်ဝေပေးနေတဲ့အကြောင်းကုလသမဂ္ဂအထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်ကာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ For its part, the UN Children's Fund expresses its concern over the impact of flooding on the thousands of children in Cox's Bazar.
Cox's Bazar ကထောင်ထက်ခြေတဲ့ကလေးငယ်တွေအပေါ်တက်ရောက်မှုကိုလည်းကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ကအစိုးရအကြောင်းပြောဆိုထားပါတယ်။ UNICEF အနေနဲ့မိဖက်တွေနဲ့အတူတွဲပြီးရေတန့်ဆေးပြားတွေ၊ plastic မိုးကာတွေအပါအဝင်ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ရေကနေတစ်ဆင့်ကူးစက်တဲ့ရောဂါတွေတိုးလာနိုင်တဲ့အနေအထားကိုလည်း UNICEF ကသတိပေးထားပါတယ်။
မိုးဆက်လက်ရွာသွန်းနေတာကြောင့်ရေမတန့်ဖြစ်ပြီးအထူးသဖြင့်ကလေးတွေမှာရေကနေတဆင်ကူးစက်တဲ့ရောဂါတွေကြောင့်နာမကျန်းဖြစ်မဲ့အန္တရာယ်လည်းရှိတယ်လို့ကောက်ဆက်ပဇာအခြေဆိုင် UNICEF ရုံးရဲ့ယာယီအကြီးအကဲဘာတာထရာဘီဆိုကလည်းကြေညာချက်မှာပြောဆိုပါတယ်။သူတို့ကိုအကာအကွယ်ပေးနိုင်ဖို့အတွက်ကလေးတွေနဲ့မိသားစုတွေဘေးကင်းတဲ့ရေနဲ့အိမ်သာအသုံးပြုခွင့်ရဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။မိုးသည်ထန်မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာ UNICEF ကဖွင့်လှစ်ထားတဲ့သင်ကြားရေးစင်တာတွေထဲက၅ခုကတော့အကြီးအကျယ်ပျက်စီးခဲ့ပြီးစင်တာ950တို့ကတော့တစ်စိတ်တစ်ပိုင်းပျက်စီးခဲ့ရပြီးကလေးငယ်6,000ကျော်စာသင်ကြားရေးကိုထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်ကလေးငယ်ကာကွယ်ပေးရေးစင်တာအနည်းဆုံး12ခုလည်းပျက်စီးရတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆန္ဒရိက္ခအဖွဲ့ဘက်ကတော့မိုးသည်ထန်မှုကြောင့်ဘေးဒဏ်သင့်ကြရသူတွေအတွက်ဆန္ဒရိက္ခဖြန့်ဝေပေးနေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်ကာနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The World Food Program said today that heavy rains in the Cox's Bazar settlement which is housing Rohingya refugees
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေထိုင်ကြတဲ့ကော့ချ်စ်ဘဇားမှာမိုးသည်ထန်တာကြောင့်လူပေါင်း 2,900 ကျော်အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကဒီကနေ့ပြောပါတယ်။မနေ့ကတော့ WFP ကလူပေါင်း 6,000 အတွက်စားနပ်ရိက္ခတွေထပ်ဆောင်ထောက်ပံ့ပေးခဲ့ပြီးပြိုကျခဲ့တဲ့တောင်ဆောင်တွေဆက်မပြေအောင်ရာချီးရဒုက္ခသည်တွေအကူအညီနဲ့အလင်းပြန်ဆောင်ရွက်နေပါတယ်
။မိုးသည်ထန်တာကြောင့်အပျက်စီးတွေဖြစ်ခဲ့ပြီးမဲ့လည်းမုတ်တုံရသည်မရောက်ခင်ကြိုတင်ပြင်ဆင်မှုတွေသာလုံမထားနိုင်ခဲ့ဘူးဆိုရင်တော့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကြုံတွေ့ရမယ့်အခက်အခဲတွေကိုမှန်းဆကြည့်နိုင်တယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲပြောခွင့်ရ Half Bahosal ကပြောပါတယ်2019ခုနှစ်ရိုဟင်ဂျာဒုက္ခသည်တွေစတင်ထွက်ခွာလာခဲ့ကြပြီးနောက်နှစ်နှစ်နီးပါးကြာလာပြီးခဲ့သည့်အချိန်အခြေအနေတွေကဆိုးရွားနေဆဲဖြစ်ကြောင်းစားနပ်ရိက္ခာမလုံခြုံမှုကရှိနေဆဲဖြစ်ပြီးတကယ်လို့လူသားချင်းစာနာကူညီမှုတွေသာရော့သွားမယ်ဆိုရင်အခြေအနေကအလင်းမြန်ဆိုးရွားသွားနိုင်တယ်လို့လည်းသူကပြောပါတယ်။ဘေးဒဏ်သင့်ကလေးငယ်တွေပညာသင်ကြားရေးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်စာသင်ခန်းတွေအပါအဝင်အပျက်စီးတွေကိုစတင်ပြင်ဆင်နေပြီလို့လည်း UNICEF ကပြောပါတယ်။ကောက်ဆက်ပဇာကရိုဟင်ဂျာကလေးငယ်၅သိန်းကျော်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေကြပြီးဒီကလေးတွေနဲ့အတူဒေသခံလူမှုအတိုင်းအဝိုင်းကိုကူညီပေးနိုင်ရေးအတွက် UNICEF က2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ152.5သန်းတောင်းခံထားပြီးလက်ရှိမှာတော့ဒေါ်လာ 68.9 သန်းကွာဟနေကြောင်းလဲ UNICEF ကပြောပါတယ်ရှင်